ရွေးနိုင်ငံရှိမြောက်ပိုင်းက ISIS ဆင်ရောက်ပြီးနောက်ဆုံးခြေကိုယူထားတဲ့ဘက်ကူးမြို့နယ်မှာစစ်သွေးကြွတွေမိုင်းတွေဖောက်ခွဲပစ္စည်းတွေကိုအမေရိကန်ကပံ့ပိုးထားတဲ့တပ်ဖွဲ့တွေစတင်ရှင်းလင်းနေကြပါပြီ။အဲတက်ကဲသမားတွေတင်းကျုပ်ထားတဲ့နေမျိုးကိုစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကတင်ပြလိုက်ပြီးနောက်တစ်နေ့မှာပဲနေမျိုးရှင်းလင်းမှုတွေစတင်လိုက်တာပါ။စစ်သွေးကြွရဲ့အမေရိကန်နေမျိုးကိုထိတ်ချုပ်နိုင်ခဲ့တဲ့အတွက် IS အဖွဲ့တွေအဓိကထိုးနှက်ချက်ဖြစ်ခဲ့ကြောင်းလည်းတောင်းရှိသူတွေကပြောဆိုကြပါရဲ့။IS အဖွဲ့ရဲ့နောက်ဆုံးအမေရိကန်နေမျိုးကိုအင်္ဂါနေ့ကတင်ပြရမှာရန်နဲ့ချီရဲ့ဒဏ္ဍာရစစ်သွေးကြွရဲ့ပါဝင်1,500လောက်ထိလက်လက်ချခဲ့ကြောင်းလည်း STO တောင်းရှိသူတွေကပြောဆိုကြပါရဲ့။ IS စစ်သွေးကြွရဲ့ကျန်ရှိနေတဲ့နေ့လိုအချင်းသားတွေဇာကန်တွေကိုဖန်ထားနိုင်တဲ့အကြောင်းလည်း STO တောင်းဝင်ရှိသူတွေကတီးပြထားကြတာပါ။အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့ကတော့IS အချင်းသားအုပ်စုကိုပြီးတဲ့ချိန်မှနေမှုဆက်လက်ကြိုးပမ်းနေစေဖြစ်တဲ့အကြောင်းမနေ့ကပဲပြောဆိုထားပါရဲ့။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့IS ထိချုပ်ထားတဲ့နောက်ဆုံးနေမျိုးကိုရှင်းလင်းနိုင်တော့မယ့်အကြောင်းမနေ့ကပဲအင်ဂျီရိုမှာတင်းတောက်တွေကိုပြောခဲ့တာပါ။သမ္မတဖြစ်စတင်တာဝန်ယူခဲ့စဉ်တုန်းကစစ်သွေးကြွရဲ့ထိချုပ်ထားတဲ့အခြေအနေနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ထားတဲ့မျိုးပုံကိုပြသရင်းအပြည့်အစုံရှင်းလင်းနိုင်မှုလက်ကမ်းလောက်သာကျန်တော့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။